ကမ္ဘာပေါ်ကဆင်းရဲတဲ့နိုင်ငံတွေပေါ်မှာချမ်းသာတဲ့နိုင်ငံတွေရဲ့ပြည်မှုဆက်ဆံပုံတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူထရက်စ်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ချမ်းသာတဲ့နိုင်ငံတွေနဲ့စွန့်ရင်ကြွယ်ဝတဲ့နိုင်ငံတွေဟာဆင်းရဲတဲ့နိုင်ငံတွေပေါ်မှာအတိုးနှုန်းတွေနဲ့လောင်စာဆီဈေးနှုန်းတွေတိုးမြင့်ပြီးတော့အကြက်ရိုက်စေတယ်လို့အထွေထွေမှုချုပ်ဂူထရက်စ်ကကာတာနိုင်ငံဒိုဟာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂရဲ့ကမ္ဘာပေါ်ကဖွံ့ဖြိုးတိုးတက်မှုအနှိမ်ဆုံးနိုင်ငံများညီလာခံမှာဝေဖန်လိုက်ပါတယ်။
We don't have a moment to lose. Least developed countries are being stranded amidst a rising tide of crises.
ကျွန်တော်တို့ထပ်ပြီးတော့အချိန်ဆွဲနေလို့မရတော့ပါဘူး။ဖွံ့ဖြိုးတိုးတက်မှုအနေဆုံးနိုင်ငံတွေဟာဘေးဒုက္ခပြဿနာအကျက်တဲတွေ၊မရေရာမှုတွေ၊ရာသီဥတုဖောက်ပြန်မှုတွေနဲ့ကမ္ဘာလုံးဆိုင်ရာအကြီးအကျယ်မညီမျှမှုတွေတိုးလာနေတဲ့ကြားမှာပဲပိတ်မိနေပါတယ်လို့အထွေထွေမှုချုပ် Guterres ကပြောသွားတာဖြစ်ပါတယ်။ဒါပြင်ချမ်းသာတဲ့နိုင်ငံတွေအနေနဲ့ဒီလိုဆင်းရဲမှုတန်တရာတွေမှာပိတ်မိနေတဲ့နိုင်ငံတွေကိုတစ်နှစ်ကိုဒေါ်လာဘီလီယံ900လောက်ပံ့ပိုးသင့်တယ်လို့လည်းသူကဆက်ပြောပါတယ်။ LDC နိုင်ငံတွေကတော့သူတို့တွေအနေနဲ့ COVID ကာကွယ်ဆေးတွေကိုလည်းရသင့်သလောက်မရဘဲကာကွယ်ဆေးအများစုကဥရောပနဲ့မြောက်အမေရိကတိုက်ကပဲအဓိကရရှိခဲ့တယ်လို့လည်းဆိုပါတယ်။ကွာမဖွံ့ဖြိုးတိုးတက်မှုအနေဆုံးနိုင်ငံ46နိုင်ငံရှိတဲ့အထက်ကနိုင်ငံ40ကျော်ကခေါင်းဆောင်တွေနဲ့ကိုယ်စားလှယ်တွေဟာဒီညီလာခံကိုတက်ရောက်ခဲ့ကြတာပါ။ဒါပေမဲ့ LCD နိုင်ငံထဲမှာပါတဲ့မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေကခေါင်းဆောင်တွေကတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကအတိအမှတ်မပြုတဲ့အတွက်မတက်ရောက်ခဲ့သလိုစီးပွားရေးအင်အားကြီးနိုင်ငံတွေကခေါင်းဆောင်တွေလည်းဒီညီလာခံကိုတက်ရောက်ခြင်းမရှိပါဘူးခင်ဗျာ။